ထိုင်းဆိုရကပြင်းပြင်းထန်ထန်စတင်ဖြိုခွဲနှိမ်နင်းနေတဲ့ဒေသတွင်းလူကုန်ကူးရာဇဝတ်ဂိုင်းမှာအဓိကကြိုးကင်သူတွေလို့ဆွဆွဲခံထားရတဲ့ဘူဒီတောင်မောင်တော်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမွတ်စလင်လုပ်ငန်းရှင်တချို့ကတော့လွတ်မြောက်နေဆဲရှိတယ်လို့ဒီအမှုမှာအစကနေအဆုံးထိပါဝင်ပတ်သက်ကူညီခဲ့သူတဦးက VOA ကိုပြောပါတယ်ဆက်ပြီးတော့နားဆင်ပါရှင်ထိုင်းနိုင်ငံမှာအကြီးကျယ်ဆုံးလူကုန်ကူးမှုနှိမ်နင်းရေးတာရကအနေနဲ့ဇူလိုင်လ19ရက်နေ့ကထိုင်းစစ်ဗိုလ်ချုပ်တဦးအပါအဝင်အစိုးရအစိုးရအရာရှိကြီးတွေနဲ့ရဲအရာရှိတွေကိုထိုင်းတရားရုံးချုပ်ကနေကြီးမားတဲ့နှစ်ရှည်ထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ်။ထိုင်းမလေးရှားနယ်စပ်မှာ2015ခုနှစ်တုန်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သူတွေလို့ယူဆရတဲ့လူကုန်ကူးခံရသူရုပ်အလောင်းတွေအစုလိုက်ပြုံလိုက်တွေ့ရှိခဲ့ရကနေဒီရာဇဝတ်မှုကိုထိုင်းအစိုးရကခြေရာခံခဲ့တာဖြစ်ပါတယ်။လူကုန်ကူးသူတွေဟာရွှေပြောင်းလာသူတွေကိုနှင်းပန်းတက်ဖြက်မဒိန်ကျင့်စတဲ့ကျူးလွန်မှုတွေရှိခဲ့တယ်လို့ထိုင်းဆိုရကပြောပါရယ်လူကုန်ကူးမှုမှာလက်စားခဲ့တဲ့ထိုင်းအာဏာပိုင်တွေကိုထိုင်းဆိုရကပြင်းပြင်းထန်ထန်အရေးယူနှိမ်နင်းနိုင်ခဲ့ပေမဲ့ဒီအမှုမှာကိုတိလက်ရောက်ပါဝင်ခဲ့ကြသူတချို့ကတော့အိမ်နီးချင်းနိုင်ငံတွေမှာလွတ်မြောက်နေဆဲရှိတယ်လို့ဒီအမှုကိုအစကနေအဆုံးထိပတ်သက်ပါဝင်ကူညီခဲ့သူတဦးက VOE ကိုပြောပါရယ်သူလုံးကြုံရေးအရာသူ့အမည်ကိုတော့ပြောဆိုခြင်းမရှိပါဘူး
။ကဲကျွန်တော်တို့လူကံတော့ဒီအချုပ်တပိရခိုင်ပြည်ပကမစရင်တချို့နဲ့ဘင်္ဂလားဒေ့ရှ်ပကမစရင်တချို့ဟိုလူကုန်ကူးတဲ့လူဆိုတာလေရရဆက်ဆက်လုပ်တဲ့လူတွေကိုကျွန်တော်တို့ကတရားစွဲခိုင်းတာအဲ့လိုမျိုးလုပ်ခိုင်းတဲ့တရားလို့နဲ့ကျွန်တော်တို့အဲ့လိုပုံစံနဲ့လုပ်ခဲ့တာလုပ်ခဲ့တဲ့ကကြတဲ့ဒီလူမျိုးအကြီးကြီးတောင်ပါလာမယ်ဆိုတော့ကျွန်တော်တို့ကောင်းသေးမှတော့မရှိဘူး။ကျွန်တော်တို့ရှိနေအောက်ခြေကလူတွေကိုပဲပြောင်းလဲလုပ်ပြီးတော့မှကိုဘယ်နဲ့ဒီဘင်္ဂလားဒေ့ရှ်ကမစရင်တချို့နဲ့ရခိုင်ပြည်နယ်ကမစရင်တချို့ကိုပဲအဲမီရောမကျန်တဲ့တချို့ကတော့ဟိုပေါ့ဒံငွေတွေပါတယ်လည်းမရှာပြီးလုပေးမယ်လေကျွန်တော်တို့အဲ့လိုထင်ကြည့
်ဒီလူကုန်ကူးမှုမှာနောက်ွယ်ကကြိုးကင်သူလို့ဆွဆွဲခံရတဲ့မြန်မာပတ်စပို့ကင်ဆောင်ထားသူမွတ်စလင်အမျိုးသားစိုးနိုင်ခေါ်အန်ဝါဟာပြစ်မှုကျူးလွန်ကြောင်းထင်ရှားတဲ့အတွက်ထိုင်းတရားရုံးကနေထောင်ဒဏ်64နှစ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့အစိုးနိုင်ရဲ့နောက်ကွယ်မှာအရေးပါတဲ့မွတ်စလင်လုပ်ငန်းရှင်တထေးတချို့ရှိနေပြီးသူတို့ဟာဒေသရင်းနိုင်ငံတွေမှာလွတ်မြောက်နေတယ်လို့အမှုမှန်ပေါ်အောင်ကူညီပေးခဲ့သူကပြောပါတယ်
။မောင်တော်ပုတိရမီစစ်တပ်ကတချို့လူတွေရန်ကဘင်္ဂလားဒေ့ရှ်ကတချို့လူပုံကူရဲလူတွေကျွန်တော်လွတ်မြောက်နေတယ်။အဖမ်းမခံရဘူး။သူတို့ထိကနေအဲ့လိုမျိုးအကြောင်းကြားတာပေါ့။ဒီအန်ဝါကိုစိုးနိုင်ပေါ့လေ။သူကအကြောင်းကြားလို့သူကခပေးသွားတယ်လူမျိုးကြီးဒီအနော်ကကျတော့ခမကဲမသူကဟိုဟာလေတာဝန်ခံပေါ့ပြီးတော့သူနောက်ွေကဘသူတွေရှိလဲဆိုတာဟာကိုကျွန်တော်တို့ကဖော်ထုတ်ဖို့လိုတယ်တရှိစင်ရန်ကုန်မှာရှိတယ်ဒီကနေသွားပြီးအဲ့ဒီမှာရှောင်းနေတာပေါ့နော်ရန်ကုန်တရှိစင်နေဟိုမလေးရှားပိုင်ကျတော့အဲ့ဒါလေးအဲ့ဒီမှာပဲ CID မလေး CID ကဆိုဖိုင်ပြီးတော့မှပတ်ဆိုင်ကြီးပြီးလုပေးလိုက်တာတော့ဘာလို့ရှိတယ်ကျူစင်ဒီနေ့ရောင်းခွဲပေးသွားတာလို့ရှိတယ်။ကျူကတော့ရကိုင်းဖင်းနေကပဲရကိုင်းဖင်းနေမှမွေးတယ်။ဘင်္ဂလားဒေ့ရှ်မှာကြီးလာတယ်။ကျူကလည်းနိုင်ငံကြမှာကြီးလာတာပေါ့။ကျူကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားလေးပါလေ
။2009ခုနှစ်နောက်ပိုင်းကစတင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေဒေသရင်းအာဆီယံနိုင်ငံတချို့ကိုဘင်္ဂလားပင်လယ်အော်ကနေတဆင့်လှေတွေနဲ့ထွက်ခွာတဲ့ရွှေပြောင်းအလုပ်လုပ်ကင်သူအရေးအတွက်များလာတာဖြစ်ပါတယ်။2012ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နေဆက်ကိုမွတ်စလင်တွေအစုလိုက်ပြုံလိုက်ထွက်ပြေးလာပြီးတဲ့နောက်လူကုန်ကူးမှုဟာဒေါ်လာတန်းနဲ့ချီလဲပတ်နေတဲ့လုပ်ငန်းအဖြစ်မွတ်စလင်စီးပွားရေးသမားတချို့ကစတင်လုပ်ကင်လာခဲ့တယ်လို့အဲ့ဒီအမည်မဖော်လူသူကဆိုပါတယ
်။အကြီးစားစီးပွားရေးပေါ့လေအဲ့လိုမျိုးဖြစ်သွားပြီးတော့မှလူကြီးတွေပါပါလာတယ်တချို့တထေးတွေပေါ့လေမွတ်စလင်တထေးတွေအဲ့ဒီမှာဟို investment လုပ်တာပေါ့ကလေးကြီးကြီးဝေပြီးတော့မှအဲ့ဒီမှာဘလောက်ကိပါလာလဲဆိုတော့နောက်ဆုံးတည်တဲ့အတိုင်းပဲအနာဝိုင်းတွေတော့အလိုမျိုးပါလာတာပေါ့တဝက်တဝက်ကိုမြန်တယ်အဲ့ဒီတော့ဘလောက်မြန်တယ်ဆိုတော့2013 14နဲ့ဒီ15ကြာတိမှာပေါ့ဒီသုံးနေတာမှမနဲ့နေခွင့်ကြောင်းပေါ့နော်အဲ့ဒီအတိမှာသူတို့မြန်တယ်ဆိုတာသူတို့လူတယောက်ကိုဘက်ငွေ6000ယူရင်သူတို့မှ3000နဲ့3000ကိုပေါ့အနည်းဆုံးဘက်ငွေ3000ဒေါ်လာ1000ပေါ့အဲ့ဒီတော့ငါသိဒီတံခါးအဲ့လိုမြတ်တဲ့ခါမှာလူကဆက်လက်ကြည့်မှလူလေးရလောက်ပါတယ်တချို့စင်နားရပေါ့ဘလောက်လူတွေတွေ့ကြည့်ဒေါ်လာ1000လူဆိုရင်တုံတောင်ရတာပေါ့ကျန်တဲ့ဟာကိုကျတော့အာနာပိုင်ကိုပေးရတာနဲ့ဟိုဘက်ဘင်္ဂလားဒေ့ရှ်ဘက်ကိုပေးရတာနဲ့လင်ကီမှာဈေးရိတ်ကြီးတာနဲ့အဲ့ဒါလေးပေါ့
လူကုန်ကူးသူတွေရဲ့နှင်းပန်းနှိပ်စက်ပုံတွေကိုလည်းသူကအခုလိုပြောပြပါဗ
ျ။တချို့လူတွေဆိုရင်လည်းသူတို့ကဟိုဘာစီးလဲမသိဘူးကျွန်တော်တို့ထိထားတာကတော့ဟိုစင်ကိုကျွေးတဲ့ အမောကင်နိုင်အောင်စင်ကိုကျွေးတဲ့စီတမျိုးကိုသူက14ပါမှာသမင်းနဲ့ဟင်းနဲ့အဲ့လိုမျိုးရောက်ပြီးကျွေးထားတာလို့ပြောတယ်။အဲ့လိုမျိုးနဲ့သူထိုင်မလေးနေတဲ့ The North Area မလန်ဘာသာရဲ့စတုန်တို့ဘာလို့တခြားနေရာတွေအများကြီးရှိသေးတယ်။အဲ့ဒီနေရာတွေမှာခူလူတွေက14ပေါ်ကနေတက်လာတာနဲ့သူတို့အဲ့ဒီမှာယောဂဖြစ်ဖြစ်ဆုံးသွားတာလို့အဲ့ဒါတွေလေ့ရှိသလိုအရိုက်ကင်ရလို့ဆုံးသွားတာလေ့ရှိတယ်။တချို့လူတွေကကျတော့ဒီရာသီဥတုပေါ့။မိုးရွာတဲ့ကကြတဲ့အောက်ကနေသူတို့ဘတ်စကတ်ကင်းပြီးအရာနဲ့အဲ့လိုမျိုးအစားအသပ်ပုံမှန်မဟုတ်ဘူးအဟာရရဲ့ရှုလေးပြီးတော့မှသူတို့မများတော့အပြင်ယောဂဖြစ်တာတော့ဟိုပါဘောနီသူ swelling လို့ခေါ်တာပေါ့ဟိုရောင်လာပေါ့အဲ့ဒါလေးဖြစ်ပြီးတော့မှ diarrhea ဖြစ်ပြီးတော့မှ one shot ယောဂဖြစ်ပြီးတော့အဲ့လိုမျိုးဆုံးသွားလိုက်တယ်ကြီ
းအမှုစတင်ပေါ်ပေါက်လာတဲ့အကြောင်းရင်းမှလည်းလူကုန်ကူးသူတွေအချင်းချင်းအဝေးမတက်အချင်းချင်းတက်ဖြတ်ရာကနေထိုင်းအာဏာပိုင်တွေစတင်ခြေရာခံနိုင်ခဲ့တာဖြစ်တယ်လို့သူကဆိုပါတယ်ဒါပေမဲ့လည်းဒီအမှုကိုစတင်ကင်တွယ်တဲ့အချိန်ကစပြီးသူအပါဝင်အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့ရဲအရာရှိကြီးတွေမျက်မြင်သက်သေတွေစကားပြန်တွေအားလုံးနီးပါးအသက်အန္တရာယ်ချင်းချောက်ခံခဲ့ရကြောင်းအဲ့ဒီအမည်မဖော်လူသူကပြောပါတယ်ရှင်